သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်ခင်ဗျာတော်ရရှိမြတ်ရခုတင်ဆက်ပေးမှာတော့ Australia ရဲ့တဲ့ကြီးရွယ်ဦးရေးသည်ခွန်ထားများပေါ်ဖီအားများတယောက်စီမိဖြစ်ကြောင်းသတိပေးထားတယ်ဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။လူနေမှုဆေးဖီအားများသည်အင်တောင်စုများနဲ့စီးပွားရေးလုပ်ငန်းများပေါ်တက်ရောက်မှုများဆက်လက်ဖြစ်ပေါ်နေပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုနဲ့အတူဖက်ဒရယ်အစိုးရသည်ယခုလွှတ်တော်သက်တမ်းတွင်အခွန်တိုးကောက်ခြင်းကိုပယ်ချခဲ့ပါတယ်။စီးပွားရေးကျဆင်းမှုကိုရှောင်ရှားရန်အစိုးရအနေဖြင့်ယုံကြည်မှုရှိနေစေဖြစ်ပါれ။ Australia နိုင်ငံသားများသည်လာမည့်10စုနှင့်4စုအတွင်းနှစ်ပေါင်းများစွာအသက်ပိုရှည်ပြီးကျန်းမာရေးကောင်းမွန်နေမည်ဟုခန့်မှန်းထားကြောင်းအစိုးရခန်းစားတစ်ခုမှဖော်ပြထားပါれ။အဆိုအသုံးစေအတွက်နောက်ထပ်စိန်ခေါ်မှုများတိုးလာမည်လို့မျှော်လင့်နေပါれ။လာမည့်နှစ်ပေါင်း40အတွင်းစီးပွားရေးကိုခန့်မှန်းတဲ့Intergenerational report တွင်အဆိုအားအသုံးစရိတ်သည်ဒေါ်လာ140ဘီလီယံသို့မဟုတ်2063ခုနှစ်တွင် GDP ရဲ့ 5.6% ခန့်နှုန်းထိတိုးလာမည်လို့ဖော်ပြထားပါသည်။တွန်းအားပေးခြင်းသည်ကျန်းမာရေးသက်ကြီးရွယ်ကိုစောင့်ရှောက်မှုအမျိုးသားမတန်ဆွမ်းမှုအာမခံအစီအစဉ်ကာကွယ်ရေးနှင့်အချွေအတိုးပေးချေမှုများပင်ဖြစ်ပါသည်။ပနာယီဝင်ကြီးဂျင်ချာမတ်စ်ကကပစီဘွားရေးနေကွေချင်းတီလဲတက်ရမှုရှိနိုင်မယ်လို့ပြောဆိုပါတယ
် I think the softening of the Chinese economy is a substantial risk to the global economy the economic conditions in China are some of the things that we monitor most closely as we contemplate the global economic uncertainty that we're anticipating ကျွန်တော်အနေနဲ့တခုခု
ကျွန်တော်ထင်ပါတယ်ပြည်တော်တရုတ်နိုင်ငံရဲ့စီးပွားရေးအခြေအနေတွေဟာကျွန်တော်တို့အနီးကစောင့်ကြည့်နေတဲ့အရာတွေထဲကတချို့ပါလာမယ့်နှစ်သို့မဟုတ်နှစ်နှစ်အတွင်းတွင်ကျွန်ုပ်တို့မျှော်မှန်းထားတဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးမသေးမချာမရေရာမှုကိုကျွန်ုပ်တို့တွေးတောနေရပါတယ်အဆိုအသုံးစိတ်နဲ့ကမ္ဘာစီးပွားရေးကျဆင်းမှုတို့ကြောင့်ခံမှန်းတွက်ချက်ထားတဲ့ကုန်ကျစရိတ်များကျဆင်းနေတော့လေဒေါက်တာချာမစီအသုံးစိတ်အတွက်ကွန်ဂျီပင်းရန်အတွက်အထူးအခွန်ပြောင်းလဲမှုများပြုလုပ်ရန်ကိုပယ်ချခဲ့ပါသည်။ထို့သောအထိုက်ခံဗန္နာရေးဌာနပြောရေးဆိုခွင့်ရှိသူအန်ဂတ်စတီလာကလေဘာပါတီသည်ထိုကတိကဝတ်များကိုဖြည့်ဆည်းပေးနိုင်မယ်လို့မယုံကြည်ကြောင်းပြောဆိုပါသည်
။ This is a government where the answer to everything is more tax. That's their answer to everything, to take more of Australians' incomes, to putthe costs of the goods we're looking at behind us today up that's their answer to everything they want to tax more we know the treasurer wants to tax more because he keeps flooding
so ya a phie ma a khon po yu yan bin phit par de era a long ye a phie ga australian dwe ye win ngwe de ko po yu bo di ni chnout to naw ma chi ni de kong pisi dwe ye kong cha sei myin tin bo phit par de era ga thro ye a phie ba bana thain ha a khon to myin yan twe ကျိုးစားနေတာကြောင့်အခွန်ပိုပေးနိုင်ရမှာကိုကျွန်ုပ်တို့သိပါတယ်။အခုချိန်မှာဩစတြေးလျတွေလိုအပ်နေတဲ့အရာကအကုန်ကျများပြီးအခွန်ပိုကောက်ခံတာကဩစတြေးလျနိုင်ငံသားတွေကိုပြည်ထောင်ကူညီပေးတဲ့နည်းလမ်းတော့မဟုတ်ပါဘူး။သို့တော်လည်းမကြာမီထွက်ခွာသွားမယ့် Productivity Commissioner Michael Brennan ကဩစတြေးလျတွေအခွန်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်၍ဆွေးနွေးရလိုအပ်ကြောင်းပြောဆိုပါတယ်။
Changes to tax will always be a significant lever. We talked about it a bit in the productivity review. We didn't want to reinvent the Henry report because I think it stands the test of time as the kind of bible on the directions that tax reform ought to go. We did count as a few options that
government might have in the tax reform. Productivity Commission ye thong thot chet twin lagaw chang go anay nge pyo khe ba de.Henry ရဲ့အစီရင်ခံစာကိုပြန်လည်မွမ်းမံလိုခြင်းမရှိခဲ့ပဲအခွန်ပြုပြင်ပြောင်းလဲမှုလှုပ်ဆောင်သင့်သည့်လမ်းညွှန်ချက်များကိုတမားကျန်းစာကဲ့သို့အချိန်ရဲ့စမ်းသပ်မှုလို့ကျွန်တော်ထင်ပါတယ် Corporate အခွန်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အစိုးရမှရှိနိုင်တဲ့ရ ရွေးချယ်စရာတချို့ကိုကျွန်တော်တို့ရေတွက်ထားပါတယ်။ဒါကြောင့်အခွန်ကအရေးကြီးတယ်။အခွန်နဲ့ပတ်သက်လို့ငင်းခုန်ပြောဆိုမှုကအရေးကြီးပါတယ်။ငင်းစားယူတဲ့အသက်အရွယ်တို့ရောက်ရှိနေတဲ့ဩစတြေးလျနိုင်ငံသားစုစုပေါင်းအရေးတွက်သည်နှစတိုးမယ်လို့ခန့်မှန်းထားတော်လဲအစိုးရသည်အသက်ပင်စင်အတွက်ငွေကြေးသုံးစွဲမှုနည်းသွားမှဖြစ်ကြောင်းintergenerational report မှာဖော်ပြထားပါတယ်။ဩစတြေးလျနိုင်ငံသား18သန်းခန့်သည်လာမယ့်နှစ်40တွင် super annuation ပိုင်ဆိုင်မှုဒေါ်လာ 3.5 ထရီလျံစုပေါင်းပိုင်ဆိုင်မယ်လို့ခန့်မှန်းထားပါတယ်။ဒေါက်တာချာမာကအစိုးရခန်းစားတွင်ဩစတြေးလျတွင်အငြိမ်းစားယူခြင်းအတွက် super annuation ရန်ပုံငွေနဲ့အစိုးရငွေကိုစုဆောင်းရန်နှစ်မပြည့်တဲ့အစည်းအဝေးကိုလှုပ်ဆောင်ခဲ့ကြောင်းဖော်ပြထားပါတယ်။
This is the intergenerational genius of superannuation at work, providing decent retirement incomes for people at the same time as we take the pressure off the pension. This is obviously one of the things that we can be incredibly proud of in the intergenerational
report. The intergenerational genius of intergenerational genius at work. ကုန်ယူနိုင်တဲ့အရာတွေထဲကတစ်ခုဆိုတာထင်ရှားပါတယ်။ဩစတြေးလျသည်ငွေကြေးဖောင်းပွားမှုနဲ့ကမ္ဘာစီးပွားရေးဖိအားများမြင့်မားနေတော်လဲလာမယ့်နှစ်တွင်းစီးပွားရေးကျဆင်းမှုကိုအနည်းငယ်ရှောင်ရှားနိုင်မယ်လို့မျှော်လင့်ရပါတယ်။ EY Oceania မှစီးပွားရေးပညာရှင်ချုပ် Shirley Murphy က Reserve Bank ရဲ့တိုးနှုန်းစနစ်ချိန်တိုးမြင့်ခြင်းသည်အလုပ်ဖြစ်ပုံပေါ်တယ်လို့ဆိုပါတယ်။
It is very tricky. The Reserve Bank is trying to slow the economy enough such that we get inflation down, but not so much that it causes unemployment to rise. But the good news is that so far, it's actually working. You know, we have seen the unemployment rate remain fairly low and stable, in fact, very low and stable. And at the same time, inflation is starting to come down a bit. So putting that together with fiscal policy as well, it looks like actually the economy is evolving.
ကျဆင်းစီအောင်စီးပွားရေးကိုနှေးကွင်းအောင်ကြိုးပမ်းနေတော့လဲအလုပ်လက်မဲ့များတိုးလာသည့်အထိမများပြားလှပါဘူးဒါပေမဲ့သတင်းကောင်းကတော့ဒါကအခုတကယ်အလုပ်လုပ်နေပါတယ်အလုပ်လက်မဲ့နှုတ်အတော်လေးနှိမ့်ချပြီးတည်ငြိမ်နေတယ်ဆိုတာသိကြပါတယ်တကယ်တော့အလုံးနှိမ့်ချပြီးတည်ငြိမ်ပြီးတစ်ချိန်တည်းမှာပဲငွေကြေးဖောင်းပွားမှုကလည်းနည်းနည်းစပြီးကျဆင်းလာတာကိုသင်သိပါတယ်ဒါကြောင့်ဘဏ္ဍာရေးပေါ်လစီနဲ့လည်းပေါင်းစပ်ထားရင်စီးပွားရေးအတော်လေးကောင်းမွန်နေပြီးအစိုးရရဲ့အစီအစဉ်တွေကကောင်းမွန်တာထေချာနေပါတယ်။ဩစတြေးလျနိုင်ငံရဲ့စီးပွားရေးနဲ့ပြည်သူများရဲ့လူနေမှုအဆင့်တန်းကိုမြင့်တင်ရန်အတွက်ပြည်ဆိုင်မှုမူဝါဒစက်တင်များကိုပြန်လည်သုံးသပ်ရန်ယခုအခါအစိုးရမှစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။နှစ်နှစ်ကြာပြန်လည်သုံးသပ်မှုသည်ပြည်ဆိုင်မှုအားကြာဆင်းစေပြီးစားသုံးသူများအတွက်စိုးဝါးခြင်းမရှိကြောင်းသေချာစေရန်စီးပွားရေးလုပ်ငန်းများပေါင်းစည်းမှုနှင့်ဝယ်ယူမှုများဆိုင်ရာဥပဒေများကိုဆန်းစစ်မှာဖြစ်ပါれ။ဩစတြေးလျရဲ့ကုန်ထုတ်စွမ်းအားတိုးတက်မှုသည်မကောင်းသေးကြောင်း Minister for Competition Andrew Lee ကပြောဆိုပါれ
။ Over the last couple of decades, we've seen a rise in market concentration. We've seen an increase in markups, the gap between cost and prices.We've seen a fall in the share of Australians that switch jobs and get the benefits in higher earnings that come from moving to a new job. All of this suggests the Australian economy may have become less dynamic. And that indeed may be a reason why, as Jim has just pointed out,
the last decade was the lousy decade ဈေးနှုန်းနဲ့ဈေးနှုန်းအကျကွာဟချက်မြင့်တက်လာတာကိုကျွန်ုပ်တို့မြင်တွေ့ခဲ့ရပါတယ်။အလုတ်ပြောင်းပြီးအလုတ်သစ်တို့ရွှေပြောင်းခြင်းမှရရှိသောမြန်မာသောဝင်ငွေများအကျိုးခံစား권များရရှိတဲ့ဩစတြေးလျများရဲ့ရှယ်ယာများကျဆင်းသွားသည့်ကိုကျွန်ုပ်တို့တွေ့ခဲ့ရပါတယ်။ဒါတွေအားလုံးကဩစတြေးလျစီးပွားရေးဟာတော်လက်မှုနည်းလာနိုင်တယ်လို့ညွန်ပြနေပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်ဟာစစ်ပီးခေတ်တွင်ကျွန်ုပ်တို့တိုင်းတာခဲ့သောကုန်ထုတ်စွမ်းအားထိုးတက်မှုအဆိုးဝါးဆုံးဆယ်စုနှစ်ဖြစ်ကြောင်းဂျင်ချာမာကထောက်ပြခဲ့တဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်။ တော်ရရှိများခင်ဗျာ SPS သတင်းဌာနကဆိုဖီယာတာရစ်ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemisgo ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemisgo ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ